မြန်မာနိုင်ငံကိုချစ်လာအတွင်းသွားခွင့်ရဖို့နဲ့ NUG ကြားကာလမျိုးသားညီညွတ်ရေးအစိုးရနဲ့ပါတည်ဆုံခွင့်ရဖို့အတွက်စစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့စောင့်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးပရတ်ဆခွန်းကဒီကနေ့ဖနွန်ပင်မြို့မှာပြောကြားလိုက်ပါတယ
် If Naypyidaw is not speaking with the NUG
စစ်ကောင်စီက NUG နဲ့တိုက်ရိုက်စကားမပြောဘူးဆိုရင်လည်းအာဆီယံအထူးကိုယ်စားလှယ်အနေနဲ့သူတို့နှစ်ဖက်ကြားမှာပေါင်ကူတရာအဖြစ်ဂျာဝင်ဆောင်ရွက်ပေးခွင့်ပြုဖို့လိုပါတယ်။ဒါပေမဲ့အဲ့ဒီလိုဂျာဝင်ဆောင်ရွက်တဲ့အတွက်စစ်ကောင်စီနဲ့အာဆီယံအထူးကိုယ်စားလှယ်ကြားမှာသဘောထားကွဲပြားမှုရှိမသွားဖို့လည်းလိုအပ်ပါတယ်လို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ CEO ဘွဲအပြီးမှာဝန်ကြီးပရတ်ဆခွန်းကဖနောင့်ပင်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။စစ်ကောင်စီဘက်က NUG ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အတွက်သူတို့ဘက်ကအခုချိန်ထိ NUG နဲ့ထိတွေ့ဆက်ဆံခြင်းမရှိသေးဘူးလို့လည်းသူကဆက်ပြောပါတယ်။ဒါကြောင့်လဲကိုနဲ့တွေ့ဆုံတဲ့အဖွဲ့ကကိုတွေ့ကျင်တဲ့တခြားအဖွဲ့တစ်ခုကိုအချမ်းဖဲအဖွဲ့အဖြစ်သတ်မှတ်ထားချိန်မှာနှစ်ဖွဲ့စလုံးကိုတွေ့နိုင်မှုဟာခက်ခဲကြောင်းဝန်ကြီးပရတ်ဆခွန်းကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့သူအနေနဲ့မြန်မာနိုင်ငံကိုသွားခွင့်မရတာဟာအာဆီယံဖွဲ့ဝင်နိုင်ငံတချို့ကထိန်းသိမ်းခံထားရတဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ရရေးအပါအဝင်ကြိုတင်ကန့်သတ်ချက်တွေထားရှိခဲ့တဲ့အတွက်ဖြစ်တယ်လို့လဲဝန်ကြီးပရတ်ဆခွန်းကပြောပါတယ်အာဆီယံကိုယ်စားလှယ်အနေနဲ့မြန်မာအရေးကိုကင်တွယ်ဆောင်ရွက်တဲ့နေရာမှာအဲ့ဒီလိုရှေ့မတိုးနောက်မဆိုးဖြစ်နေတဲ့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကချစ်ကပ်ပုံပြောင်းလဲလှုပ်ဆောင်ဖို့စဉ်းစားခဲ့ခြင်းဖြစ်ကြောင်းလဲဝန်ကြီးပရတ်ဆခွန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ